စစ်ပွဲကြောင့်ပေါ့လေဒီထွက်ပြေးနေရတဲ့ဒီဒုက္ခတွေတွေဆိုတာအဓိကဒီအစိုးရတပ်တွေနဲ့ KIA တပ်တွေရဲ့တိုက်ပွဲတွေကြားထဲမှာရှိနေတဲ့ရွာတွေမှလားခင်ဗျာအဲ့ဒါလေးကျွန်တော်နည်းနည်းပြောပြပေးပါခင်ဗျာ
ဒီလိုရှိရဲ့ရှင်ဟောကျွန်တော် KIA တပ်ကြီးပဲလည်းမဟုတ်ဘူးကျွန်တော်တို့ database မှာတန်းအမြင်တန်းနေပြန်မှာတော့ KIA ရောဆက်ရင်တော့ SSA နော်ကလည်းမြောက်ပိုင်းနဲ့ဖြစ်နေရဲ့ရှင်
ချမ်းပြည်မှာရှိတဲ့တိုင်းရင်းသားတပ်တွေနဲ့အစိုးရတပ်တွေနဲ့ဖြစ်နေတဲ့စစ်ပွဲတွေကြားရွာတွေပေါ့အဲ့လိုခြုံပြောရင်ပြောလို့ရတာပေါ့နော
်ဟုတ်ဟုတ်
ဖြစ်နေတဲ့နေရာတွေပေါ့လေကျွန်တော်ဒေတာအဖြစ်ပြောလို့ရှိရင်ဘယ်နေရာတွေမှာလဲခင်ဗျ
ာအဖြစ်ပြောမယ်ဆိုရှင်တော့လန်ကမ်ဒေတာဖဲမန်တုံမျိုးဒေတာဖဲမှာလန်ဆန်ဒီကုခိုင်ဒီတော့မယ်ဒေတာ
ဒုက္ခတွေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကြားသိရတယ်ပေါ့လေအရင်တော့ကလည်းသူကကုခိုင်ကိုပေါ့သူတို့ပြေးလာကြတာတို့ဘာလို့အဲ့ဒီသတင်းတွေကြားရတယ်လीနောက်ပိုင်းကျွန်တော်သိရတဲ့လောက်ကသူတို့နေရက်တွေပြန်သွားကြပြီဆိုပြီးတော့ကျွန်တော်သတင်းတွေကြားတယ်အဲ့ရမြို့နယ်အုပ်ချုပ်ရေးမှုတို့ဘာလို့ကပြန်ပို့တယ်လို့ကြားတယ်လीအဟုတ်သလားခင်ဗ
ျဟုတ်သလားဆိုတော့လေကုခိုင်ဒေတာကတော့အဓိကမဟုတ်ဘူးနော်ဒါမဲ့ဒီတိုင်းရန်ဒေတာမှာလို့ရှင်တော့တချို့ဒုက္ခဖယ်ရပြန်ပို့ခံရတယ်ရှင်ရှိခဲ့။အဲဒါကြောင့်လည်းဆိုတော့အခုခေါင်းကြီးကျောင်းမှာပဲနေတဲ့ခါကျခေါင်းကြီးကျောင်းမှာဟိုအရင်လူထူထပ်လာပြီးတော့မှဟိုအကျက်တက်ဖြစ်တဲ့ခါကျတော့ခေါင်းကြီးနေနေလည်းဟိုမထောက်ပံ့နိုင်တဲ့ခါမှအဲလိုမျိုးရကွက်အချို့ရင်းမျိုးတိုင်ပင်ပြီးတော့မှဒီဒုက္ခတွေကိုပြန်ပို့တာပေါ့နော်။ဒါမဲ့တကယ်တကယ်မှတော့အချင်းကြီးကသိကြတော့ငြိမ့်တယ်ဘောနော်
အဲ့တော့သူတို့အနေနဲ့ပေါ့လေသူတို့ရွာတွေရောသူတို့တကယ်ပြန်နိုင်တဲ့အခြေအနေရှိသလားပြောပြပေးပါဦးခင်ဗ
ျသူတို့တွေကဒီတချို့လူဆိုရှင်တော့ကိုယ့်ရဲ့အမျိုးတွေစမှာပဲနေကြဟာကိုကျွန်တော်တို့တွေ့ရတယ်တချို့ကျတော့လေတကယ်ဒီရဲရွာမှာပြန်ပြီးနေလည်းပဲကိုယ့်ရဲရွာထဲမှာမနေရတဲ့အတွက်ကြောင့်မို့ဒီတောင်ရမှာနေရတဲ့လူတွေလည်းရှိပါ
စကန်သွားပြီးတော့ကိုရကိုဒေတာကိုပြန်မရောက်တဲ့လူတွေကလူဦးရေဘယ်လောက်လောက်များရှိလဲခင်ဗ
ျလူဦးရေကခမရအရင်ခက်တယ်ဘာဖြစ်လဲဆိုတော့တိတိကျကျလိုက်ကောင်းနိုင်တဲ့လူအရင်ကိုခက်ခဲတယ်ဒါပေမဲ့ဒီတန်ရန်ဒုက္ခတဲ့စကန်ကိုကြည့်မယ်ဆိုရှင်တော့အရင်ကဆိုရှင်900ကျော်ရှိတယ်ဒါပေမဲ့အခုဆိုရှင်300ကျော်ပဲရှိရတဲ့အချိန်မှရှိအဲ့ဒီခါကျကျွန်တော်တို့ပြောနိုင်တယ်တဝက်တကျွာပြန်ပြောတယ်ရွာဦးမြောက်တဲ့လူက10ခန်းလောက်ပဲရှိတယ်ရွာဦးမြောက်တဲ့လူကပိုများတယ
်တောင်မျိုးသမီးအဖွဲ့အနေနဲ့ပေါ်လေဒီစစ်တမ်းတွေဘလူများလိုက်ကောက်ယူလဲခင်ဗျအ
ကျွန်တော်တို့ကသူတို့တွေနဲ့တွားရောက်တွေ့ဆုံပြီးတော့မှကိုယ်တိုင်မေးမြန်းခဲ့တာပေါ့
ဒုက္ခစရိတ်နဲ့ကိုယ်တိုင်တွေ့ဆုံမေးမြန်းခဲ့တဲ့အခါမှာစိတ်ခံစားချက်တွေဘလူဖြစ်နေတယ်သူတို့ဘာတွေတောင်းတနေကြတယ်ဘာတွေလိုချင်နေကြတယ်အဲ့ဒါတွေကျွန်တော်နည်းနည်းပြောပြပေးပါဦးခင်ဗျ
ဘဝရဲ့ရည်ရည်ရှင်တန်ကြီးအတွက်ကအရင်ကခက်ခဲအောင်ကျွန်တော်တို့ပြောပြပုံမှန်ထောက်ပံ့နေတဲ့ဂူကြီးဆိုတာမရရှိဘူးအဲ့ဒီခါကျတော့ဘဝကအနာဂတ်မဲ့မနေ့ဖြစ်ဆိုတာဘာသာမဲ့ဆိုနေ့စဉ်များများသူ့ရဲ့တောင်းကြမှုတွေအများကြီးရှိအဲ့ဒီခါကျတော့ဘဝနဲ့လူမျိုးချင်းဒါပေမဲ့ဘလို့လောက်ရမယ်ဆိုတာကိုသူတို့လည်းမသိဘူးကျေရွာကိုပြန်မယ်ဆိုလို့ရှိရင်စိတ်ကလည်းမငြင်းသေးတဲ့ခါကျတော့ဘလို့မှပြန်မယ်မဖြစ်လို့ရှိဘူးဒါပြင်ဒီလိုမျိုးရဲရွာတွေမှာသူတို့ရဲစင်းပြီးပြန်သွားပြီးတော့မှသူတို့ပြန်လာတဲ့လူတွေကပြရတယ်သူတို့ရဲ့ဘိုးအိမ်တွေဟာဆိုလို့ရှိရင်လည်းဟိုမီရှိုထားခံရတော့သူတို့တွေ့ရတယ်ဒီမြန်မာတပ်ကအဲ့မှာအခြေစိုက်ရဲ့တွေ့ကြမှုမီရှိုထားပြီးတော့မှတချို့အိမ်တိုင်းကိုဆိုလို့ရှိရင်ခင်းဖြစ်အုံချသွားတယ်အဲ့လိုမျိုးအိုးအိမ်တွေကိုဖြစ်စီခံရတော့သူတို့တွေ့ရတယ်ဘောနော်အဲ့ဒါကိုကျွန်တော်တို့ပြောပြတဲ့အခါကျတော့သူတို့ဘဝကရှေ့တိုးရမလို့နောက်ဆုံးရမှာလည်းမဟုတ်အဲ့ဒီခါကျတော့အကျက်တက်ခုထမှာလည်းရှိနေအဲ့ဒါကြောင့်မို့ကျမတို့တွေကတို့ရဲ့အတန်ကိုတည်ဆောင်လာပြီးတော့မှဒီအများပြည်သူတိအောင်ဟိုရှင်းပြပြီးတော့မှအကူရရှိနိုင်ဖို့တည်းရပြီးတော့မှဒီအင်္ဂါတော့လည်းထုတ်ရတာဖြစ်တယ
်ဟုတ်ကဲ့အခုလိုမျိုးပေါ့လေဒါဒုက္ခတွေရဲ့အတန်ကိုပေါ့လေဒီအစဉ်ခံစားနေတဲ့ပေါ်ပြတာပေါ့တကယ်တမ်းကျတော့ဒီလိုမျိုးဒုက္ခမျိုးတွေမကြုံရအောင်ကဘာအရေးကြီးဆုံးလို့များထင်ပါလဲခင်ဗျ
ဒီလိုမျိုးပြဿနာဖြစ်ရှိနိုင်ဖို့အတွက်ဒီအမှုတော်ဖြစ်ဖြစ်နေတဲ့ဒီတွင်စစ်ကိုညင်းတက်ဖို့ပဲအရေးကြီးတယ်။ဒီဟာကိုညင်းတက်နိုင်ဖို့အတွက်လည်းမိတွေညင်းတက်နိုင်ဖို့အတွက်ကလည်းတိုင်းသားဒေသတွေမှာရှိနေတဲ့မြန်မာတပ်တွေကိုတုတ်ခွာပေးဖို့အရင်အရေးကြီးပါတယ်ဘောနော်။အဲ့ဒါမှသာရင်ကျမတို့ကယုံကြည်မှုတွေတည်ဆောက်နိုင်ပြီးတော့မှညင်းချင်းပေါ်ဆောင်ရေးလုပ်ငန်းကိုရှေ့ဆက်လုပ်ဆောင်သွားနိုင်မှာဖြစ်ပါ
โอเคတကယ်တမ်းကျတော့တိုင်းရင်းသားနယ်မြေတွေမှာရှိတဲ့တပ်တွေအားလုံးကိုရုပ်သိမ်းပေးဖို့ဆိုတဲ့ကိစ္စကလက်တွေ့မှာဖြစ်နိုင်ပါမလားခင်ဗျဘာလို့လဲဆိုတော့တပ်မတော်အနေနဲ့ဟာလုံခြုံရေးရပေါ့လေတခြားဆောင်ရွက်စရာတွေအများကြီးရှိတယ်မလားခင်ဗျ
စိုးရကတကယ်လုံဆောင်မယ်ဆိုရင်ဖြစ်နိုင်ပါတယ်စ စစ်တပ်တစ်ခုထဲကျမတို့မြန်မာပြည်မှာရှိတာမဟုတ်လေရဲတွေပါလုံးမှာလဲအဲ့ဒီရဲတွေကလည်းပဲစစ်ဆေးဖို့အတွက်ကလောက်ဆောင်မလုံးဟန်အများကြီးရှိပါတယ်ဟိုစစ်တပ်တစ်ခုထဲပဲလောက်ဆောင်ဖို့အဲ့လိုတော့ကျမမြင်
โอเคခင်ဗျာအခုလို့ရှင်းပြကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကျေးဇူး